တဲ့မီဒီယာလွတ်လပ်ခွင့်အစိုးရပိုင်မီဒီယာတည်ရှိမှုစရရီနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးကမြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညှိနှိုင်းရေးအတွင်းပြောဆိုခဲ့တာနဲ့ပတ်သက်ပြီးသတင်းမီဒီယာအဖွဲ့အစည်းအသီးသီးကအကန့်ကွက်ခဲ့ကြပါတယ်။သတင်းမီဒီယာနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးရဲ့မှတ်ချက်စကားတွေဟာကျင်းပနေတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညှိနှိုင်းရေးရည်ရွယ်ချက်တွေနဲ့လဲဆန့်ကျင်နေတယ်လို့မီဒီယာအဖွဲ့အစည်းတွေကထောက်ပြကြပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန်းကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကြာဆင်းလာတယ်လို့နိုင်ငံတကာနဲ့ပြည်တွင်းဖွဲ့စည်းတွေရဲ့သုံးသပ်ရေးသားမှုတွေကိုပြန်ကြားရေးဝန်ကြီးဦးပိန်မြစ်ကခြေပရာမှာငွေကြေးရဩဇာလွှတ်မှုခံရမှုနဲ့တုတေသနလုပ်ငန်းတွေပေါ်သူကပြန်လည်မေးခွန်းထုတ်ခဲ့ပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအဖွဲ့မေးခွန်းထဲမှာထည့်သွင်းပြောဆိုတာပါ။ဒါအပြင်အစိုးရပိုင်မီဒီယာတွေဆက်လက်တည်ရှိနေဖို့လိုအပ်တယ်ဆိုတာကိုလည်းပြည်ထောင်စုဝန်ကြီးဦးပိန်မြင့်ကအဲ့ဒီမိန့်ခွန်းမှာပြောခဲ့ပါတယ်
။ဒီကနေ့ရှိနေတဲ့လွတ်တော်သည်အဓိကအားဖြင့်ပြည်သူ့ရွေးကောက်တာဖြစ်ပါတယ်။အစိုးရသည်လွတ်တော်အားတဆင့်ပြည်သူ့အတွက်ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီတော့ဒီလွတ်တော်နဲ့ဒီအစိုးရဟာသူ့ကိုရွေးချယ်ခန့်အပ်လိုက်တဲ့ပြည်သူကိုကျွန်တော်တို့သည်နိုင်ငံနဲ့ပြည်သူအတွက်ဘာတွေဘာတွေဆောင်ရွက်ပေးနေပါတယ်ဆိုတာကိုအစီရင်ခံမှုတာဝန်ရှိပါတယ်။အဲ့ဒီတာဝန်ကိုဒီကနေ့အစိုးရပိုင်းလို့ပြောနေတဲ့မီဒီယာများကထမ်းဆောင်ပေးရတာဖြစ်ပါတယ်။နောက်လာမယ့်အစိုးရများရှိရင်လည်းပဲအဲ့ဒီအစိုးရများသည်ပြည်သူနဲ့ဆက်သွယ်မဲ့သူတို့မှမီဒီယာများသည်အခုပုံစံနဲ့ဖြစ်စေနောက်ပြောင်းလဲလာတဲ့ခေတ်ကာလတွေနဲ့လျော်ညီတဲ့အခြားပုံစံများနဲ့ဖြစ်စေဒါရှိနေဦးမှာပဲလို့ကျွန်တော်ကတော့မြင်ပါတယ်။
ဒီပြောဆိုချက်ကိုသတင်းမီဒီယာအဖွဲ့များနဲ့လွတ်လပ်စွာရေးသားပြောဆိုခွင့်ရလှုပ်ရှားတဲ့အဖွဲ့တွေဖြစ်တဲ့မြန်မာချန်နယ်လေးကွန်ရဲ့ပန်မြန်မာမြန်မာသတင်းသမားများကာကွယ်ရေးကော်မတီအစရှိတဲ့16ဘွဲ့ကကန့်ကွက်လိုက်ပါတယ်။မြန်မာချန်နယ်လေးကွန်ရဲ့တွင်မှုကွန်မြူနီကတော့ public media နဲ့လွတ်လပ်တဲ့မီဒီယာပဲရှိတဲ့လို့လဲဆိုရတယ
်။အင်းကျွန်တော်တို့ဟိုငွေကြေးရတမ်းများရှိတာပေါ့နော်။ဒီနှစ်နှစ်ရှိလာပြီးဒီအများပြည်သူဝန်ဆောင်မှုမီဒီယာနဲ့ပတ်သက်တဲ့ဥပဒေကြမ်းတို့ဘာလို့ပြင်ဆင်တာတွေဝင်နေတာတွေဟိုတစ်ခုမှလှုပ်ဆောင်တာမတွေ့ရအောင်ဆိုတော့ဒီ NGO ကဒီဟာကိုဆက်လက်ကင်နာမယ်ဆိုတဲ့တမ်းမြမျိုးဝင်လာကြပြီ။ဒီနေ့ကတော့အဲ့လိုမျိုးပြန်ပြန်တင်းတင်းထုတ်ပြောလိုက်တဲ့ဟာကတော့ဟိုကျွန်တော်တို့ကတော့ကန့်ကွက်ဖို့ဖြစ်လာတဲ့အကြောင်းကဒါပါပဲ။ဟိုအများပြည်သူဝန်ဆောင်မီဒီယာကိုဖြောင်းဖို့ဆိုတဲ့ဟာမျိုး public ကမီဒီယာနဲ့လွတ်လပ်တဲ့မီဒီယာပဲရှိတယ်။ဒီနိုင်ငံပိုင်မီဒီယာဆိုတာရည်ရှိမှမရှိတဲ့ဆိုတဲ့ဟာမျိုးကဒါအားလုံးကဒီမိုကရေစီအခြေခံနဲ့လက်ခံတာပြီးသား။အဲ့ဒါကိုဟိုရှိတယ်လို့ပြန်တင်းပြောတဲ့ဟာတော့ကျွန်တော်တို့ကတော့ဘဝအဖြစ်ဘယ်လိုမှဟိုလက်ခံနိုင်မှုမရှိဘူးပေါ့နော
်ဝင်းကြီးဦးဖေမြာသူကိုယ်တိုင်စာရေးကြတူဖြစ်ခဲ့တယ်လို့ဝင်းကြီးမဖြစ်ခဲ့ခင်သတင်းကြနေတဲ့ဆောင်ကိုလည်းဦးစီးထုတ်ဝေခဲ့သူပါအဲ့ဒီအချိန်တုန်းကအစိုးရမီဒီယာနဲ့ပတ်သက်လို့သူရက်တီချက်နဲ့အခုလိုအစိုးရဝင်ပြီးဖြစ်ပြီးတဲ့အချိန်သူရက်တီချက်ပုံမှာလည်းသတင်းမှတော်တော်များများကဝေဖန်တာတွေရှိခဲ့ပူပါတယ်public media တွေအနေနဲ့ငွေကြေးဩဇာလွန်ဆန်နိုင်ပါမလားဆိုတဲ့သူ့ရဲ့မှတ်ချက်ပေါ်မှာလေသတင်းမှားတွေတော်တော်များများကမကျေနပ်ကြပါဘူး public media ရဲ့သဘောကိုအသေးချာနားမလည်တာဖြစ်တယ်လို့ညီလာခံတက်ရောက်နေသူပန်မြမာတွင်းကွန်ဆန်ကအခုလိုဝေဖန်ပါတယ
်တမတော်ကဆက်နေရဟာရှိရင်နောက်ပြီးတော့ဒီကြေးမုံတို့မြမဟိုမြမအလင်းတို့နောက်ကြားဟာရှိနေတယ်ဒါဆိုလေဒါအေဒူ independent မရှိဘူးဆိုတော့ဒါပူတည်ကြတဲ့ကိစ္စမျိုးရှိနေတယ်ပေါ့နော်ဆိုတော့ဒါမျိုးကိုကြတော့သူကဘာမှထင်မပြောဘဲနဲ့တခြားဒီလွတ်လပ်တဲ့မီဒီယာတွေပေါ့နော်ဒီ public media တွေရဲ့အခက်အခဲတော့ကြတော့ဟိုအဲ့လိုမျိုးသူကဆွဆွဲလိုက်တဲ့သဘောမျိုးဖြစ်သွားတာပေါ့နော်ဒီချာမဟုတ်ပဲနဲ့ဒီချာမသိပဲနဲ့အဲ့နောက်ပြီးသတင်းကန်းတွေကဟိုဘလို့အချင်းဒီမျိုးတွေပုံမှာအလွတ်လုံနေဆိုတော့ဒီချာလိလာခြင်းမရှိဘူးနောက်အချက်အလက်အကူအကားအဖြစ်မပါဘင်းနဲ့အလွတ်ကြီးကိုသူကဆွဆွဲလိုက်တဲ့သဘောဖြစ်သွားတာပေါ့နော်
နေစီမီချာသတင်းတော်များဖွဲ့ကဧပြီ25ရက်ကထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိမ်းမှာနိုင်ငံပေါင်း180မှာမြန်မာနိုင်ငံကအဆင့်139ဆုံးရောက်ရှိနေပြီးဒီညွှန်းကိမ်းဟာ2018ခုနှစ်နဲ့နှိုင်းယှဉ်ပါကအဆင့်6ဆင့်ကျဆင်းသွားတာလည်းဖြစ်ပါတယ်ဒီလိုညွှန်းကိမ်းကျဆင်းလာတယ်လို့အစိုးရခန်းစားရေးသားထုတ်ပြန်တဲ့ပြည်တွင်းပြည်ပဖွဲ့စည်းတွေဟာဗတ်လိုက်ခဲ့ပြီးအမှတ်ပေးပုံပွင့်လင်းမြင်သာမှုမရှိဘူးလို့လည်းဝန်ကြီးကဆိုပါတယ်ဒီနေ့ခုနှစ်ကြိမ်မြောက်ကျင်းပတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံခေါင်းစဉ်ကိုတော့မြန်မာမီဒီယာတိုးတက်ရေးအတွက်ထိရောက်သောပူးပေါင်းဆောင်ရွက်ခြင်းလို့ပေးထားပြီးဥပဒေပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးမှာလွတ်လပ်စွာပြောဆိုထုတ်ပေါ်ခွင့်ရေးသားခွင့်နှင့်သတင်းချက်လက်များရယူခွင့်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုဘလို့တိုင်းတာကြမလဲမြန်မာနိုင်ငံရုပ်သံလွှင့်မီဒီယာများဥပဒေနည်းဥပဒေနှင့်ကောင်ထယ်ပေါ်ဆောင်ရွက်မှုမှာမီဒီယာနှင့်သတင်းသမားများ၏လုံခြုံရေးဒီဂျစ်တယ်ကူးပြောင်းသည့်အကင်းကျင်းတွင်ပြည်တွင်းမီဒီယာများရှင်သန်ရည်ရည်စားတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးသွားကြမှာလည်းဖြစ်ပါရယ်ခင်ဗျာ